တော်ရရှိမြတ်ခင်ဗျာဒီကနေ့ခေတ်ဒီကနေ့အချိန်ကာလကြီးဟာအင်မတန်မှလွတ်လပ်တဲ့အတိုင်းကိုယ့်ရဲ့အပြုအမူအကျင့်ကြံအပြောအဆိုအနေအထိုင်တွေဟာသူတစ်ပါးကိုမထိခိုက်သေး၍ကိုယ်ကြိုက်တာကိုလုပ်ပိုင်ခွင့်ရှိပါတယ်ဒီလွတ်လပ်မှုနဲ့လုပ်ပိုင်ခွင့်တွေကြောင့်ထိတ်မြတ်လက်ထမင်္ဂလာဆောင်နှင်းခြင်းမပြုတ်ဝေမဲ့လို့အမျိုးသားနဲ့အမျိုးသမီးအကျဉ်လင်မယားသဘွယ်အတူပေါင်းသင်းနေထိုင်ကြတာတွေဟာအမြောက်များပါပဲလင်းကောင်းမပေါ်ဘဲခလေးမွေးတာကလည်းရှက်စရာမဟုတ်တော့သလိုခင်မွန်းတဲ့လက်ယောက်ချာတရားဝင်မရှိတဲ့မိခင်အမျိုးသမီးတွေဒုနယ်တွေရှိနေကြပါတယ်။ဒါပေမဲ့လို့ခရိယန်တွေလည်းအဲ့ဒီလိုပဲပြုမှုနေထိုင်နိုင်ကြပါသလား။အဖြေကိုဒီကနေ့သင်သိရသောတမန်ကျမ်းစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘင်းဩဝါဒစာရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး7အခန်းငယ်1ကနေအခန်းငယ်6အထိမှတွေ့ရမှာဖြစ်ပါတယ်။ခရိယန်တွေအနေနဲ့လူတွေကိုယ်အပေါ်ပြုနိုင်တာမှန်သမျှကိုမကြောက်ဘူးလို့ပြောရတဲ့စိတ်ရှိရမယ်အကြောင်းဟေဘင်းဩဝါဒစာရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး7အခန်းငယ်1ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။တင်သီရသောသမာကျမ်းရဲ့မိတ်ဆွေတော်တဲ့ရှင်အပေါင်းတို့ဒီကနေ့ဒီအချိန်မှာတော့ဟေဘင်းဩဝါဒစာတို့ရဲ့ဏိဂုံးဖြစ်တဲ့အခန်းကြီး7ကိုကျွန်တော်ဝင်ရောက်လာပါပြီ။မိတ်ဆွေတို့ကိုကျွန်တော်ခွဲခြားတင်ပြခဲ့တဲ့အတိုင်းဆိုရင်အခန်းကြီး7ဆိုတာဟာယုံကြည်ခြင်းတရားကိုအဓိကထားဖော်ပြတဲ့ကျမ်းကြီးဖြစ်တယ်။အခန်းကြီး7ဆိုတဲ့ပြီးခဲ့တဲ့ကျမ်းကြီးကြပြန်တော့မျှော်လင့်ခြင်းဆိုတဲ့အကြောင်းကိုအဓိကထားတယ်။အခုနောက်ဆုံးအခန်းကြီး7ကျတော့ချစ်ခြင်းဆိုတဲ့အချက်ကိုအလေးထားသွားလိုက်မယ်ဆိုတာတွေကိုမိษွေတို့အထက်ကမှတ်မိတဲ့လူများမှတ်မိနေကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။မိษွေအပေါင်းတို့တကယ်တော့ခရိယန်ဘာသာဝင်အားလုံးတို့အဖို့ယုံကြည်ခြင်းမျှော်လင့်ခြင်းချစ်ခြင်းဆိုတဲ့တရားတွေဟာအကုန်အဓိကရကြတာကြီးပဲဖြစ်ပါတယ်။တချို့တချို့သောပုဂ္ဂိုလ်တွေကျတော့ကောရင်သဩဝါဒစာကဖော်ပြခဲ့တဲ့အချက်ကိုအာကုန်ဆောင်ပြီးတော့ချစ်ချင်းမေတ္တာသီသာအမျက်ဆုံးဖြစ်သည်ဆိုတဲ့ဝါကျကိုစွဲမှတ်ထားကြတဲ့အတွက်ကြောင့်ချစ်ချင်းမေတ္တာဆိုတာကသာအဓိကဒါကြောင့်မလို့အခုသင်သိရသောသမာကျမ်းကခွဲခြားတင်ပြတဲ့အတိုင်းဆိုရင်အခုဟေဘဲဩဝါဒစာအခန်းကြီး7ဆိုတဲ့ကျမ်းကြီးသာဖြင့်အခရာဖြစ်ရမယ်ဆိုပြီးတော့စွဲလန်းသွားမှာကိုလေကျွန်တော်တို့အနေနဲ့မဖြစ်စေချင်ပါဘူးမဖြစ်စေချင်ဘူးဆိုတာကဒီအခန်းကြီး7ဟာအရေးမကြီးလို့မဟုတ်ကျန်သောအခန်းကြီးများဟာလေသူ့နေရာနဲ့သူအရေးကြီးလို့ဆိုတာကိုသိစေချင်လို့ပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့အဲ့ဒီယုံကြည်ခြင်းမျှော်လင့်ခြင်းနဲ့ချစ်ခြင်းတို့ရဲ့အကြောင်းဟာကျွန်တော်တို့အဖို့သိပြီးတော့ဝေးကွာခြင်းမရှိမစိမ့်လှတဲ့ကျမ်းသာရှင်ဖြစ်ပါလေမဖြစ်လဲဆိုတော့ကောရင်သဩဝါဒစာပထမစာဆောင်မှာအခုလို့ကျွန်တော်တို့တွေ့ကြရလို့ပါပဲကောရင်သဩဝါဒစာပထမစာဆောင်အခန်းကြီး7အငယ်6မှ7ကိုပြန်ပြီးတော့ကြည်ပါယခုမူကားငါတို့သည်မစုံမလင်သိတတ်ကြ၏ပရောဖက်ညံနှင့်မစုံမလင်ဟောတတ်ကြ၏။စုံလင်ခြင်းသို့ရောက်သောအခါမူကားမစုံလင်သမျှတို့သည်ကွဲပြောက်ကြလိမ့်မည်။ငါသည်သူငယ်ဖြစ်စဉ်အခါသူငယ်လိုစကားပြော၏။သူငယ်လိုစိတ်ထင်၏။သူငယ်လိုကြံစီ၏။အသက်ကြီးသောအခါမူကားသူငယ်၏အရာများကိုငါပယ်ရှား၏။ယခုတွင်ငါတို့သည်မှန်အားဖြင့်ရိပ်မိလျက်သာနေကြ၏။ထိုအခါမူကားမျက်မှောက်ထင်ထင်မြင်ရကြလိမ့်မည်။ယခုတွင်ငါအဖိအမြင်မစုံမလင်ဖြစ်ထိုအခါမူကားသူတစ်ပါးသည်ငါ့ကိုသိတဲ့ကဲ့သို့ငါသိရလိမ့်မည်ယခုတွင်ယုံကြည်ခြင်းမျှော်လင့်ခြင်းချစ်ခြင်းဤသုံးပါးတည်လျက်ရှိဤသုံးပါးတို့တွင်ချစ်ခြင်းမေတ္တာသည်အမျက်ဆုံးဖြစ်သည်အမှန်ကတော့အခုဖော်ပြပေးလိုက်တဲ့ချစ်ခြင်းမေတ္တာဆိုတာဟာလူနှလုံးသားကချစ်ခြင်းမေတ္တာကိုညွှန်ပြခြင်းမဟုတ်ကယ်တင်ရှင်သခင်ခရစ်တော်ရဲ့သက်ဆွန့်မေတ္တာတော်ကိုသာညွှန်ပြခဲ့ခြင်းဆိုတာကိုကျွန်တော်မေ့လို့မရနိုင်ပါဘူးအကယ်၍သာကိုအဆွေတို့အဖို့အလို့ငါစွန့်သောမေတ္တာတဲ့မြတ်သောမေတ္တာမရှိဆိုရက်ခရစ်တော်ရဲ့ချစ်ချင်းမေတ္တာတော်ကိုညွှန်ပြတဲ့အချက်သာမရှိဘူးဆိုရင်လူနှလုံးသားအခြေပြုချစ်ချင်းမေတ္တာဟာဘယ်လို့မှအမျက်ဆုံးမဖြစ်နိုင်ပါဘူးဟုတ်ပါတယ်လူတတ္တဝါအပေါင်းတို့ရဲ့ချစ်ချင်းမေတ္တာဆိုရဟာဘယ်တော့မှပြည့်စုံခြင်းမရှိနိုင်အမျက်ဆုံးဟူ၍မဖြစ်နိုင်လောကလူသားအချင်းချင်းဆက်ကြားမှာဆာငတ်စရာတောင့်တစရာစွဲလန်းစရာအကြောင်းတွေဘလောက်ပဲရှိရှိဘုရားသခင်ကိုယုံကြည်ခြင်းဖျားသခင်ကိုမျှော်လင့်ရခြင်းဆိုတဲ့တရားတို့တဲ့ဘယ်လို့မှပို့ပြီးတော့မမျက်နှိုင်တဲ့အကြောင်းကိုကျွန်တော်ကိုတင်ပြခွင့်ပြုပါမှတ်ချက်ချခွင့်ပြုပါမိတ်ဆွေအပေါင်းတို့ဘယ်လို့ပဲပြောပြောပါအခန်းကြီး7ကအလေးနဲ့ပြုခဲ့ရတဲ့ယုံကြည်ခြင်းရဲ့သဘောတရားအခန်းကြီး7ကတင်ဆက်ခဲ့တဲ့မျှော်လင့်ခြင်းရဲ့အနှစ်သာရတွေရဲ့နောက်မှာချစ်ချင်းမေတ္တာတော်နဲ့အခုအခန်းကြီး7ဟာဏိဂုံးချုပ်ပေးမယ်ဆိုတဲ့အကြောင်းကိုတော့ကျွန်တော်အနေနဲ့အလွန်ပဲပြောချင်လှပါတယ်ပြောရဆိုရတာဟာလေအလွန်ပဲအရသာရှိပါတယ်။မဖြစ်လဲဆိုတော့ကျွန်တော်လူသားရဲ့အချစ်တွေမေတ္တာတွေစံချိန်မှီတာမမှီတာကိုအပထား။ကျွန်တော်လူသားတို့အတွက်သာဝရအသက်ကိုပေးစွန်းသူသခင်ကယ်တင်ပိုင်သောသခင်မေတ္တာတော်မြတ်ဟာ ဒီလောကမှာအလိုအပ်ဆုံးအရေးအကြီးဆုံးဆိုတာကိုခံယူပြီးတော့ဒီချစ်ချင်းမေတ္တာတော်နဲ့ဒီမဟာအနှစ်သာရတွေဟာဒီချစ်ချင်းမေတ္တာတရားရဲ့အနှစ်သာရတွေဟာဘာတွေဖြစ်တယ်လဲဆိုတာကိုကျွန်တော်တို့ဟာလျှံလျံဝေအောင်ကြားသိထားရလို့ပဲဖြစ်ပါတယ်။အဲ့ဒီဘုရားသခင်ရဲ့ချစ်ချင်းမေတ္တာတော်ကြောင့်သာလျှင်လေကျေးဇူးဂရုဏာတော်ဆိုတာဟာဖြစ်တည်တယ်။အသက်တော်ကိုစွန့်၍ကယ်တင်ခြင်းတရားဆိုတာဟာစက်တိုက်ဖြစ်ပွားလာရတယ်လို့ပဲကျွန်တော်တို့ဆိုခြင်းပါတယ်။တခါအဲ့ဒီလိုကယ်တင်ရှင်သခင်ရဲ့ချစ်ချင်းပမာဏကိုနားလည်ပြီးတော့သခင်ရဲ့မေတ္တာသဘောကိုတုံ့ပြန်မိနိုင်ပွဲမရှိတဲ့ဒီမေတ္တာတော်နဲ့ထိုက်ထိုက်တန်တန်ကလေးဖြစ်အောင်တုံ့ပြန်ဖို့တော့လိုကြလိမ့်မယ်ဆိုတာကိုနှုတ်ကပတ်တော်ဟာတိုက်တွန်းအားပေးနေတယ်လို့ကျွန်တော်ဆိုချင်ပါ रे မှန်ပါ रे ကယ်တင်ရှင်သခင်ကိုတော်တိုင်ဟာသူ့အပေါ်မှာလူသားတို့တုံ့ပြန်သင့်တဲ့မေတ္တာပမာဏကိုအခုလိုညွှန်ကြားဖော်ပြပေးခဲ့ပါ रे ရှမသက်ခရစ်ဝင်ကျမ်းအခန်းကြီး30ရဲ့အငယ်38နဲ့38ဟာအခုလိုဖော်ပြထားခြင်းပါအကျဉ်သူသည်ငါ့ကိုချစ်သည်တဲ့မိဘကိုသာ၍ချစ်ထိုသူသည်ငါနှင့်မထိုက်မတန်အကျဉ်သူသည်ငါကိုချစ်သည်တဲ့သားသမီးကိုသာ၍ချစ်ထိုသူသည်ငါနှင့်မထိုက်မတန်အကျဉ်သူသည်မိမိလက်ဝါးကတိုင်ကိုထမ်း၍ငါနောက်သို့မလိုက်ထိုသူသည်ငါနှင့်မထိုက်မတန်အဲ့ဒီလိုဖော်ပြထားခြင်းဖြစ်ပါတယ်ဒါကြောင့်လဲဒီလိုချစ်ချင်းမြတ်တာရဲ့သဘောဟာခရစ်တော်ကိုချစ်ချင်းအဖြစ်လူသားတို့ကြားမှာပင်လျင်ဘယ်လိုအကျိုးအာနိသင်တွေပွားများလာရဗျံတယ်ဆိုတာကိုကောရိန္သုဩဝါဒစာသောသောချစ်ချင်းမြတ်တာဟာအမျက်ဆုံးဆိုတဲ့ကျမ်းရဲ့အစပိုင်းတွေဟာအခုလိုဖွင့်ဆိုဖော်ပြပေးခဲ့ခြင်းပဲဖြစ်ပါတယ်။ကောရိန္သုဩဝါဒစာပထမစာဆောင်အခန်းကြီး7အငယ်1မှ8ငါသည်လူဘာသာစကားကို၎င်းကောင်းကင်တမန်ဘာသာစကားကို၎င်းပြောနိုင်တော်လဲမြတ်တာမရှိလျင်အဖန်မြည်သောတပိုးခရာကဲ့သို့၎င်းတီးသံကိုသာပြည့်ရသောလင်ကွင်းကဲ့သို့၎င်းဖြစ်၏။ပရောဖက်ညံကိုငားရ၍နည်းနည်းသောအရာရှိသမျှတို့နှင့်သိပ်ပံအတက်အမျိုးမျိုးကိုတတ်တော်၎င်းတောင်များကိုရွှေ့နှိုင်းသောယုံကြည်ခြင်းအမျိုးမျိုးနှင့်ပြည့်စုံတော်၎င်းမေတ္တာမရှိလျှင်အချီးနှီးသက်သက်ဖြစ်၏သူတပားကိုငားကျွေးမွေး၍ဥစ္စာရှိသမျှကိုစွန့်ကြဲသည်သာမကကိုခန္ဓာကိုမိရှုစေခြင်းဟံအပ်တော်လေမေတ္တာမရှိလျှင်ငား၌အကျိုးမရှိမေတ္တာသည်စိတ်ရှိတတ်၏ကျေးဇူးပြုတတ်၏မေတ္တာသည်ဂုံပြိုင်ခြင်းမရှိဝါကြွားခြင်းမရှိမာမာနမရှိမလျောက်ပတ်စွာမကျင့်တတ်ကိုအကျိုးကိုမရှာတတ်ဒေါသအမျက်မထွက်တတ်အပြစ်ရှိသည်ဟုမထင်တတ်မတရားသောအမှု၌ဝမ်းမြောက်ခြင်းမရှိတတ်တမာတရား၌ဝမ်းမြောက်တတ်၏ခတ်သိမ်းသောအရာတို့ကိုဖုံးအုပ်တတ်၏ခတ်သိမ်းသောအရာတို့ကိုယုံတတ်၏ခတ်သိမ်းသောအရာတို့ကိုမျှော်လင့်တတ်၏ခတ်သိမ်းသောအရာကိုသီးခံတတ်၏မြေတားသည်ဖောက်ပြန်ခြင်းသဘောနှင့်အစဉ်ကင်းလွတ်၏ပရောဖက်ညံတော်၎င်းအမျိုးမျိုးသောဘာသာစကားကိုပြောနိုင်သောအခွင့်တော်၎င်းသိပ်ပံအတတ်တော်၎င်းကိုယ်ပြောက်လိမ့်မည်မေဆွေအပေါင်းတို့အဲ့ဒီလိုဟေဘေးဩဝါဒစာအခန်းကြီး7 12 13တို့ကိုယုံကြည်ခြင်းမျှော်လင့်ခြင်းချစ်ခြင်းတို့ကိုကိုးစားပြုထားတယ်ဆိုပြီးတော့ကျွန်တော်တို့ခွဲခြားနိုင်တယ်လို့နောက်တနည်းတစ်ပုံခွဲခြားနိုင်တဲ့နည်းလည်းရှိပါသေးတယ်တခြားမဟုတ်ပါဘူးအခန်းကြီး30ကိုပါယူပြီးတော့အခန်းကြီး73အထိအပိုင်း4ပိုင်းခွဲခြားနိုင်ခြင်းလို့ကျွန်တော်ဆိုချင်ပါတယ်အဲ့ဒါတွေကတော့အခန်းကြီး30သည်ယုံကြည်သူခရိယန်တို့ဤထူးခြားသောအခွင့်အရေးအခန်းကြီး7သည်ယုံကြည်သူလူသားတို့ဤစွန့်ပကားသတ်သည်အခန်းကြီး7ပြီယုံကြည်သူတို့ဤတိုးတက်ပြောင်းလဲခြင်း ਨੇ အခုအခန်းကြီး73ကျတော့ယုံကြည်သူတို့ဤကျင့်ဆောင်ရန်တရားများဆိုပြီးတော့၄ဘိုင်းခွဲနိုင်တဲ့အကြောင်းပဲဖြစ်ပါတယ်ဟုတ်ပါတယ်အခန်းကြီး73ဟာယုံကြည်သူတို့ဤချစ်တတ်သောမေတ္တာသဘောနဲ့ယုံကြည်သူတို့ဤကျင့်ဆောင်အပ်သောတရားသဘောများကိုဘယ်လိုများအပြန်အလှန်ဆက်သွဲပြီးတော့ဖော်ပြသွားအောင်မယ်ဆိုတာကိုအခုလို့စတင်ဖွင့်လှစ်လိုက်ကြပါစို့ဟေဘေးဩဝါဒစာအခန်းကြီး7အငယ်1ညီအကိုချင်းချစ်ချင်းမေတ္တာ၌တည်နေကြလော့ဧသည်ဝတ်ပြုခြင်းအမှုကိုမမေ့မလျော့ကြနှင့်ညီအကိုချင်းချစ်ချင်းမေတ္တာတဲ့နော်မိတ်ဆွေအပေါင်းတို့အထက်ထက်ကျွန်တော်ပြောခဲ့တဲ့အတိုင်းပဲဟေဘေးဩဝါဒသည်ဟေဘေးခေါ်ဟီဘရူးဂျူးလူမျိုးအသင်းတော်များစီတို့တိုက်ရိုက်ဥတီထားသည်တစ်ချိန်တည်းမှာဒီကနေ့ကျွန်တော်တို့ယုံကြည်သူများစီတို့တိုင်အောင်ကဘာတပွားလုံးကယုံကြည်သူများအားလုံးစီတို့အကျိုးအာနိသင်သက်ရောက်သည်ဆိုတဲ့သစ္စာတရားကိုတော့မေ့ထားလို့မဖြစ်နိုင်ပါဘူး။ယုံကြည်ခြင်းတရားအဖြစ်ကယ်တင်ခြင်းအခွင့်အရေးကိုပေးမယ်ဆိုတဲ့နေရာမှာအစ္စရေလဣသရီလကိုကွက်ပြီးပေးတာမဟုတ်။အမေရိကန်အင်္ဂလိပ်ပြင်သစ်တို့ကိုကွက်ပြီးတော့ပေးခြင်းမဟုတ်တလို့။အိန္ဒိယလူမျိုးမှလို့မပေးဘူး။တရုတ်မှလို့မဆိုင်ဘူး။ဂျပန်မှလို့လည်းမပတ်သက်ဘူးဆိုတာမျိုးတစ်ချက်မှမရှိပါဘူး။ခရစ်တော်သည်ဟူသောကယ်တင်ရှင်ကိုဥကောင်းအဖြစ်ထားပြီးတော့သူ့မေတ္တာ၌တည်နေသောသူအလုံးအဖြူအမဲအဝါအညို့အလုံးနဲ့သက်ဆိုင်တဲ့လူအခွင့်အရေးကိုအဖဖျားသခင်ချထားပေးခြင်းပဲဖြစ်ပါလေအထူးသတိပြုရမယ့်အချက်ကတော့ညီအကိုချင်းချစ်ချင်းမေတ္တာ၌တည်နေကြလောဆိုတဲ့ဝကြနဲ့အတိတ်ပဲဖြစ်ပါလေ ညီအကိုချင်းကဲ့သို့လို့ဆိုမထသလိုညီအကိုချင်းချင်းချစ်ချင်းမြတ်တာ၌တည်နေသည့်ပမာလို့လည်းဆိုမထပါဘူးညီအကိုချင်းချစ်ချင်းမြတ်တာ၌တည်နေကြလော့ဆိုပြီးတော့တကြောင်းဆွဲဖော်ပြတယ်အခုအခန်းကြားပြတ်မရှိဥပမာအလင်္ကာကိုမထက်မသွင်းရှင်းရှင်းကြီးပြောလိုက်တာသာဖြစ်ပါတယ်ဟုတ်ပါတယ်ခရစ်တော်၌နွယ်ရှက်သောယုံကြည်သူတို့သည်ညီအကိုများသာဖြစ်နေ၍ဥပမာအလင်္ကာဘာမှထည့်သွင်းစရာမလိုထွက်သွင်းစရာအကြောင်းမရှိညီအကိုညီအကိုပြီးပြီးညီအကိုချစ်ချင်း၌သာတီကိုတီကြရမည်ညီအကိုချစ်ချင်း၌သာမလွဲမသွေအတူတကွတီရှိကြရမည်ဆိုတဲ့အချက်ကိုပြင်းထန်စွာသတိပေးလိုက်ပါ रे မိတ်ဆွေအပေါင်းတို့ညီအကိုချင်းချစ်ချင်းမေတ္တာ၌တီရမည်ဆိုတဲ့အချက်ဟာညီအကိုအချင်းချင်းအတွက်စီမြင်ဖြစ်တယ်အဲ့ဒီတိုင်းပဲဖျားသခင်ကိုချစ်ရမည်ဆိုတဲ့စီမြင်ကြီးကိုမေ့ထားလို့မရနိုင်အဲ့ဒီဖျားသခင်ကိုချစ်ရမည်ဆိုတဲ့စီမြင်ကိုမချခင်ကတည်းကယုံကြည်ခြင်းရှိရမည်ဆိုတဲ့စီမြင်ကြီးဟာအရင်ဥဆုံးခံနေတယ်ဆိုတာကိုသတိပေးရင်ဆက်လက်လေ့လာကြည့်ကြပါအောင်စို့အဲ့တဲ့ဝတ်ပြုခြင်းအမှုကိုမမေ့မလျော့ကြနှင်တဲ့ဒီဩဝါဒစကားဟာတရားစင်သာပါဝင်တဲ့စကားစုကလေးသာဖြစ်ပါတယ်ဒါပေမဲ့သူ့ရဲ့ထိုးနှက်မှုဟာအတွေးပေါင်းထောင်ပေါင်းချီပြီးတော့ဖြစ်ပွားစေတယ်လို့ကျွန်တော်ခံယူပါတယ်အဲ့ဒီလောက်အထိများပြားလှတဲ့အ내အတိတ်ဘဲတွေကိုကျွန်တော်တို့ဟာနောက်ထပ်ဖော်ပြမယ့်ဩဝါဒများနဲ့ပူးတွဲလေ့လာသင့်တယ်လို့လည်းထင်ပါတယ်ဒါကြောင့်မလို့ဟေပြဲဩဝါဒစာအခန်းကြီး73ရဲ့အငယ်1နဲ့3ကိုအငယ်1နဲ့10ဆက်ထဲလေ့လာကြည့်ကြပါစို့ညီအကိုချင်းချစ်ချင်းမေတ္တာ၌တည်ကြလော့ဧည့်သည်ဝတ်ပြုခြင်းအမှုကိုမမေ့မလျော့ကြနှင့်အချို့သောသူတို့သည်ဧည့်သည်ဝတ်ကိုပြုသည်တွင်ကောင်းကင်တမန်တို့ကိုအမှတ်တမဲ့ဧည့်ခံကြပြီအကျဉ်ခံရသောသူတို့နှင့်အတူကိုခံရသကဲ့သို့မှတ်၍သူတို့ကိုအောင်းမိကြလော့သူတို့သည်ကိုခန္ဓာနှင့်မကင်းမလွတ်သောသူဖြစ်၍ညင်းဆဲခံရသောသူတို့ကိုအောင်းမိကြလော့မိတ်ဆွေအပေါင်းတို့အခုအပိုင်းကဖော်ပြချက်တွေဟာလူသားမဟုတ်တဲ့ကောင်းကင်တမန်တွေကိုကြည့်ဆိုလိုခြင်းလို့မမှတ်ယူရပါဘူးလူအရင်အဖဖျားသခင်ဟာလူသားတွေကိုပဲကောင်းကင်တမန်တော်အဆင့်နဲ့ကောင်းကင်တမန်တော်အဖြစ်အသိအမှတ်ပြုပြီးတော့ဆေလွတ်ချင်ရင်ဆေလွတ်နိုင်တယ်လို့ကျွန်တော်ခံယူပါတယ်ဓမ္မသမိုင်းအရာဆိုရင်လူသားမဟုတ်တဲ့ကောင်းကင်တမန်တွေကိုထူးထူးခြားခြားဘုရားသခင်ဆေလွတ်တတ်တယ်သူတို့ဟာလည်းထူးခြားတဲ့အမှုတော်တွေကိုထမ်းဆောင်ပေးခဲ့ရတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်ဒီအသုံးအနှုန်းမျိုးကိုထပ်မံသုံးစွဲထားတာကိုဆက်ပြီးတွေ့ရအောင်မှာကတော့ဗျာဒိတ်ကျမ်းအခန်းကြီး1နဲ့3တို့ပဲဖြစ်ပါတယ်ဟုတ်ပါတယ်ဗျာဒိတ်ကျမ်းတဲ့မှာအေဖက်စမုရဏပေရဂန်သွာတိရသာတိဖိလဒလိဖိလောဒီကီဆိုတဲ့အသင်းတော်ဤတမန်များဆိုပြီးတော့တွေ့ရတဲ့တမန်များဖြစ်ကြပါတယ်အခန်းကြီး1ကိုပဲကျွန်တော်ဥပမာပေးပြရစီအဲ့ဒီအပိုင်းမှာအသင်းတော်ကြီး၄ပါးအဲ့အတွက်တမန်တွေကိုဆေလွတ်မယ်ဆိုတာတွေ့ရပါတယ်ဗျာဒိတ်ကျမ်းအခန်းကြီး1ရဲ့အငယ်1မှာဆိုရင်အေဖက်မြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မှာလိုက်လောလက်ရလက်၌ကျဲခုနှလုံးကိုကန်၍ရွှေမီးကွက်ခုနှလုံးအလယ်၌သွာလာသောသူဤအမိန့်တော်ကသင်ဤအကျင့်ကျင့်ချင်းပင်မန်းစွာလှုပ်ဆောင်ခြင်းသီးခံခြင်းကိုငါသိ၏တဲ့အဲ့ဒီဗျာဒိတ်ကျမ်းအခန်းကြီး1မှာပဲအငယ်၈နဲ့9ကျတော့စမှုရဏမြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မှာလိုက်လောအဦးဆုံးသောသူနောက်ဆုံးသောသူသည်ဟူသောအရင်သေး၍အသက်ရှင်လျက်ရှိသောသူဤအမိန့်တော်ကသင်အကျင့်ကျင့်ချင်းဒုက္ခခံခြင်းဆင်းရဲခြင်းကိုငါသိ၏အဲ့ဒီတိုင်းမှာပဲအဲ့ဒီကျမ်းမှာပဲအငယ်၁၂နဲ့13ကျတော့ပေရဂံမြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မှာလိုက်လော့ထက်သောတန်လျက်ရှိသောသူဤအမိန့်တော်ကသင်အကျင့်ကျင့်ခြင်းကို၎င်းစာရန်ဤရာဇပလင်ရှိရာအရက်ကြီးဟုသောသင်ဤနေရာအရက်ကို၎င်းငါသိ၏တဲ့အဲ့ဒီတိုင်းမှာပဲတခါအငယ်၁၈နဲ့19မှာကျတော့သွာတိရာမြို့၌ရှိသောအသင်းတော်ဤတမန်ကိုဤသို့ရေး၍မှာလိုက်လော့မီလျံကဲ့သို့သောမျက်စိနှင့်၎င်းကြေးဝါးစင်းနှင့်တူသောခြေနှင့်၎င်းပြေဆုံးသောဘုရားသခင်သားတော်ဤအမိန့်တော်ကအဲ့ဒီလိုအမျိုးမျိုးတွေ့ရခြင်းဖြစ်ပါလေအဲ့ဒီတမန်များဆရာဟာကောင်းကင်တမန်များပမာအဖဘုရားသခင်အခွင့်ပေးပြီးတော့ပေါ်ထွန်းလာရတဲ့သာမန်မြေကြီးသားအသင်းတော်ခေါင်းဆောင်ပိုင်းများဖြစ်ရလိမ့်မယ်ဘုရားသခင်ရဲ့အမိန့်တော်အရာဘုရားသခင်ရဲ့အထူးတာဝန်နဲ့ဘုရားသခင်အစီကိုခံတိုက်သောသန့်ရှင်းသူလူသားများဖြစ်ကြရလိမ့်မယ်လို့ကျွန်တော်ဆိုလိုက်ပြရစီဘယ်လိုပဲပြောပြောပါအဖဘုရားသခင်ရဲ့မေတ္တာတော်အရေးအောက်ကလူသားတို့ဟာအဖဖျားသခင်ရဲ့စစ်ဆေးခြင်းစံပတ်ခြင်းသတိပေးခြင်းစီရင်ခြင်းဆိုတဲ့အရာတွေကိုအစဉ်တစိုက်မျှော်လင့်ထားကြမှာသာဖြစ်ပါ रे အမှုအရာအလုံးစုံတို့ရဲ့အဲ့ဒီကြာကန်နေအဖြစ်အဖဖျားသခင်ဟာကောင်းကင်တမန်များဖြစ်စေလူသားတို့ကိုပင်အထူးစေတမန်များအဖြစ်ဖြစ်စေအသုံးပြု၍စေစားခြင်းဖြစ်နိုင်တာကြီးပဲလို့ကျွန်တော်အလေးနဲ့တင်ပြလိုပါ रे ဟေပြဲဩဝါဒစာအခန်းကြီး7အငယ်4ခတ်သိမ်းသောသူတို့၌မင်္ဂလာဆောင်ခြင်းအမှုနှင့်သစ္စာတန်ဝါသပြုခြင်းအမှုသည်အသရေရှိစီလောမတရားသောမေထုံကိုပြုသောသူနှင့်သူမယားကိုပြစ်မှားသောသူကိုဖျားသခင်စစ်ကြောစီရင်တော်မူလိမ့်မည်မိတ်ဆွေအပေါင်းတို့ဖို့သဘာဝမသဘာဝဖျားသခင်စီရင်ထားတာကြီးပဲကပ္ပဥကရေကယောက်ျားနဲ့မိန်းမတို့ပေါင်းဖက်ကြရမယ်။မြားပြားစွာမွေးဖွားကြရမယ်ဆိုပြီးတော့ပြည့်ညက်တော်တွေကိုချထားပေးခဲ့တာပဲဆိုပြီးတော့ကျွန်တော်အနေနဲ့လေးနဲ့စွာစဉ်းစားမိပါတယ်။တစ်ချိန်တည်းမှာအဲ့ဒီလိုဖို့မဆက်ဆံရေးကိုအပြစ်ကြီးတစ်ခုဆိုပြီးတော့သမုတ်တဲ့အယူအဆတွေဟာအဲ့ဒီဓမ္မသစ်ခေတ်ဥမှာအများကြီးအားကောင်းမောင်းတန်ဖြစ်ခဲ့ပါပြီ။ဒါကို asceticism ဆိုတဲ့အယူဝါဒတစ်ခုအဖြစ်နဲ့ကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတွေမှာလည်းဖော်ပြပေးခဲ့ပြီးပါပြီ။အထူးသဖြင့်အိမ်တောင်ရေးနဲ့ပတ်သက်တဲ့အဆုံးအမတွေကိုပြုထားတဲ့တမန်တော်ကြီးရှင်ပေါလုရဲ့ပြီးခဲ့တဲ့ဩဝါဒစာတွေအမြောက်အများမှာကျွန်တော်တို့ဖော်ပြခဲ့ပြီးပြီလို့ကျွန်တော်မှတ်မိနေပါတယ်မိတ်ဆွေအပေါင်းတို့အမှန်တော့ကျွန်တော်ဆုံးကပြောခဲ့တဲ့အတိုင်းပဲဒီသဘာဝတရားဟာအဖဖျားသခင်ချထားပေးတဲ့တရားအဲ့ဒီလိုလူဇာတိပဂရိလူသားကိုလူသားအဖြစ်ပဲရှုမြင်တဲ့အဖဖျားသခင်ကနေပြီးတော့မင်္ဂလာဆောင်ခြင်းသစ္စာသံဝါသပြုခြင်းတို့ကိုခွင့်ပြုထားတယ်ဆိုတာတဲ့ထို့တဲ့မကသောကောင်းကင်နှင့်ဆိုင်သောကောင်းကြီးများကိုတောင်မှချပေးထားတယ်လို့ပြောရမှာပါဟုတ်ပါတယ်ဒါကြောင့်မလို့အသရေရှိစီလောဆိုပြီးတော့ဒီနေရာမှာထူးထူးခြားခြားကြီးဖော်ပြပေးလိုက်တယ်ကောင်းပြီအဲ့ဒီအမိန့်တော်နဲ့အဲ့ဒီသတ်မှတ်ချက်များကိုလူပောင်လောကရဲ့ဇာတိခန္ဓာကိုယ်တို့ဟာလိုက်နာနိုင်ခဲ့ကြပါသလားမလိုက်နာနိုင်ခဲ့ကြပါဘူးဓမ္မသမိုင်းကပ္ပသမိုင်းကထိတ်တန်းလူသားကြီးတွေဟာတောင်မှအသရေကိုမဆောင်နိုင်ခဲ့တာ ड़ी ရုပ်ရုပ်ညံ့ညံ့ဖြစ်ပွားခဲ့တာတွေကိုတွေ့ရပါတယ်။အဲ့ဒီလိုအခါမှာလဲအပြစ်အလျောက်အလွန်ဝန်းနေပွေပြန်လဲပြီးတော့အပြစ်ကြွေးကိုပေးဆက်ရစမြင်ဆိုတာတွေကိုတွေ့ရပြန်ပါတယ်။ဒါကြောင့်မို့လဲအသရေရှိပါစေဆိုပြီးတော့သတိပေးယုံသာမကကောင်းသောအသရေရဲ့ဆန့်ကျင်ဘက်မဟုတ်တန်တရားတွေညစ်တိညစ်ပတ်တွေမဖွဲမရာတွေလုပ်မယ်ဆိုရင်အပြစ်သင်ကြရလိမ့်မယ်ဆိုတာကိုပါထပ်မံသတိပေးလိုက်ပါတယ်။ဟုတ်ပါတယ်။ခသိန်းသောသူတို့၌မင်္ဂလာဆောင်ခြင်းအမှုနှင့်သစ္စာတံဝါသပြုခြင်းအမှုသည်အသရေရှိစီလောမတရားသောမေထုံကိုပြုသောသူနှင့်သူမယားကိုပြစ်မှားသောသူကိုဖျားသခင်စစ်ကြောစီရင်တော်မူလိမ့်မည်မိတ်ဆွေအပေါင်းတို့ဘဝတဏှာဆရာဟာမြေသားတို့အဖို့ဆွဲလန်းเสียအလွန်ကောင်းတယ်ကောင်းတဲ့အလျောက်လဲမြေသားဟာဆွဲလန်းတတ်တယ်ဆရာကိုအာဗြဟံယာကုပ်မောရှေဒါဝိဒ်ရှောလမုန်အပါအဝင်ယုံကြည်သူအပေါင်းတို့ရဲ့အသက်တာတွေဟာဖော်ပြသွားခဲ့ကြပါပြီဒါပေမဲ့ဆွဲလန်းเสียကောင်းတိုင်းမင်းတို့ဆွဲလန်းကြဆိုပြီးတော့ဖျားသခင်လက်ပိုက်ကြည့်ခဲ့ပါသလားအပြစ်မပေးဘဲများနေခဲ့ဘူးပါသလားဘယ်သမိုင်းအကွေ့ဘယ်ယုံကြည်သူမှမဟုတ်တာလုပ်ပြီးတော့မဟုတ်တာမဖြစ်ဘဲမနေခဲ့ဘူးဘူးဆိုတာကိုလေပြင်းမှဆင်သွွားတယ်လို့ထင်ရှားအောင်နှုတ်ကပတ်တော်ဟာဖော်ပြခဲ့ပါတယ်ကို့ဘဝတသက်စာဆိုရင်ကျွန်တော်မပြောပါဘူးနော်မျိုးဆက်သစ်နှောင်းလူတို့တိုင်အောင်ကြောက်ခမန်းလိလိပြန်လဲပေးဆက်ခဲ့ရတာကြီးပဲဆိုတာတွေ့ကိုယဉ်သိမ့်တုံစရာတွေ့ရပါတယ်အဲ့ဒီလိုဖြစ်ရတွေ့ကိုကျွန်တော်တို့ဟာမျက်မှောက်ကာလယုံကြည်သူတွေကိုတိုင်ကြားမှာလေကို့ဘာသာကိုသာတွေ့ကြည့်ကို့ပဝန်းကျင်ကိုသာကိုလှည့်ကြည့်အဖြေတွေအသီးသီးရှိလိမ့်မယ်လို့ပဲကျွန်တော်အနေနဲ့တင်ပြပါရစေဟေပြဲဩဝါဒစာအခန်းကြီး7အငယ်9နဲ့6သင်တို့ဤကြင့်ကြံပြုမှုခြင်းသည်ငွေကိုတတ်မဲ့ခြင်းနှင့်ကင်းလွတ်၍ကို၌ရှိသောဥစ္စာနှင့်ရောင်ရဲခြင်းရှိကြလောအကြောင်းမူကားငါသည်သင်ကိုမစွန့်သင်ကိုအရှင်းပြည့်၍မထားဟုဂရိယောရှိ၏ထို့ကြောင့်ထာဝရဘုရားသည်ငါကိုမဆတော်မူသည်ဖြစ်၍လူသည်ငါ၌ပြုနိုင်သမျှကိုငါမကြောက်ဟုငါတို့သည်ရဲရင်သောစိတ်နှင့်ပြောဆိုရသောအခွင့်ရှိကြ၏အလွန်အလွန်ပြောင်မြောက်လှသောအဆုံးအမဝင်ရခါရီဘဝရှင်သန်ရေးတို့အတွက်အမြဲကြောက်ကြနေကြရတဲ့လူဘဝအတွက်စမ်းရည်ကြီးတပေါက်ပဲလို့ကျွန်တော်လေးနဲ့စွာခံစားမိပါတယ်သင်တို့ဤကြင်ကြံပြုမှုခြင်းတနည်းအားဖြင့်ကိုယ့်ရဲ့လက်တွေ့အလုပ်လုပ်ခြင်းအများရကနဲ့စီးပွားရေးစကားပြောရတဲ့အချိန်အလုတ်အကန်ရှာဖွေရတဲ့အချိန်လုပ်ငန်းခွင်အတွက်အစ်စ်အစေးအမေးအမြန်းတွေခံလူတွေ့စစ်ဆေးခြင်းခံရတဲ့အချိန်ငွေကြေးများကင်တွေနေရတဲ့အချိန်အဲ့ဒါတွေအားလုံးဟာသင်တို့ဤကျင့်ရသောအချိန်တွေပါပဲပြီးတဲ့နောက်မှာတော့ကြံဆိုတဲ့တလုံးကြံပါသေးတယ်တနည်းအားဖြင့်ကြံရစီရတဲ့အချိန်တဲ့သာသမီကလေးတွေရဲ့ကျူရှင်ကိစ္စမုတ်ဘိုးရဖို့ကိစ္စမုတ်ဘိုးပေးနိုင်ဖို့ကိစ္စစာအုပ်တွေဝယ်ရမယ့်ကိစ္စအလှငွေထည့်ရမယ့်ကိစ္စ၊ပါရေးနာရေးမှစတဲ့လူမှုရေးကိစ္စပေါင်းမြောက်များစွာတွေအတွက်မကြာခဏဆိုသလိုကျွန်တော်တို့တွေဟာနဖူးပေါ်လက်တင်ပြီးတော့ကြံရစီရတွေးတောရတဲ့အချိန်တွေပူပန်ရတဲ့အချိန်တွေမြောက်များစွာရှိတတ်ပါတယ်။အဲ့ဒါတွေကိုအကုန်လုံးခြုံလိုက်တဲ့အခါကျတော့ကြင့်ကြံမှုနဲ့ပူးတွဲပြီးတော့ ပြုတ်မှုမှုဆိုတာဒီဖြစ်ပေါ်လာရတယ်ဘယ်လိုအခြေအနေမှာပဲဖြစ်ဖြစ်တတ်မဲ့ချင်းနဲ့ကင်းလွတ်စေတဲ့ပြီးတော့မှဆက်လိုက်ပါတယ်ကို၌ရှိသောဥစ္စာနှင့်ရောင်ရဲခြင်းရှိပါတဲ့အဲ့ဒီလိုလဲပြောရောပစ္စည်းမဲ့လူဒန်းစားဆိုတဲ့လူကပစ္စည်းမဲ့ဒေါသကြီးတစ်ခွဲသားနဲ့ကို့မှာဘာမှမရှိတဲ့ဥစ္စာဘယ်လိုလုပ်ပြီးတော့ရောင်ရဲနိုင်မှာလဲကွာဆိုပြီးတော့မေးမြန်းစရာရှိလာမှာအဖေးအချာပါပဲအဲ့ဒါဆိုရင်ကျွန်တော်တင်သိရသောသမာကျမ်းကလည်းပြန်ပြီးတော့မေးလို့ရပါတယ်လူသားအပေါင်းတို့ရေမင်းကိုမင်းပစ္စည်းမဲ့လို့သာပြောနေတာမင်းလက်မင်းချီမင်းအုံနှောက်မှာအစမင်းတကူလုံးဟာဖျားပေးလိုက်တဲ့မွေးရပါပစ္စည်းတွေပဲမဟုတ်ဘူးလားဒါအပြင်ဒီလောကမဟာပထဝီမြေကြီးနဲ့မြေကြီးရဲ့အရာတွေအဟိတ်တရိษံတွေအကုန်လုံးတို့ဟာမင်းကိုဖန်ဆင်းကြတဲ့ကမင်းအတွက်အုပ်ဆိုးဖို့ပေးလိုက်တဲ့မင်းအတွက်ဖျားသခင်လက်ဆောင်တွေပဲမဟုတ်ဘူးလားဆိုတဲ့မိကွန်းတွေပဲဖြစ်ပါတယ်မိတ်ဆွေအဲ့ဒီလိုဆိုရင်ငါစကားနွားရည်ဖြစ်ကုန်ပြီးတော့ရန်ဖြစ်ကုန်တော့မယ်ထင်ပါတယ်အမှန်ကတော့ကျွန်တော်မေးလိုက်တဲ့မိကွန်းတွေဟာတမာတရားအတိုင်းမေးလိုက်ခြင်းသာဖြစ်ပါတယ်သင်သိရသောတမာကျန်အဖွဲ့နှလုံးသဲပေါ်မှထွက်လာသောမိကွန်းများဖြစ်ပါတယ်သေသေးချာပြန်ပြီးတော့စဉ်းစားကြည့်ပါကို့မှာရှိတာနဲ့သာလူသားကဘာတပွန်းရောင်ရောင်ရေရေရှိကြဇရန်ဆိုရင်နှလုံးသားကင်းမဲ့တဲ့အရင်ရှင်တွေလည်းရှိလာမှာမဟုတ်ဖျားတရားမဲ့တဲ့ပစ္စည်းမဲ့လူဒန်းစားဆိုပြီးတော့လည်းပေါ်လာခဲ့မှာမဟုတ်ပါဘူးကဘာသမိုင်းမှာအလွန်အကြီးတန်လှတဲ့သွေးချောင်းစီးလူမှုတော်လှန်ရေးကြီးတွေလည်းဘာမှပေါ်ပေါက်ခဲ့ကြမယ်မဟုတ်ပါဘူးဒါဟာအသေးအချာဖြစ်ပါလေအခုတော့ကဘာသမိုင်းတစ်ခုလုံးဟာအပြစ်သမိုင်းသာဖြစ်လို့သမာတရားဟာနဘေးရောက်နေတယ်ကြောခိုင်းခြင်းခံနေရတယ်စစ်သမိုင်းသာဖြစ်လို့အကျွင့်မဲ့တရားမျှတသောစုံလင်စွာသာယာဝပြောသောလူအဖွဲ့အစည်းရဲ့လို့လောကသမိုင်းကြီးတစ်ခုလုံးမှာတစ်ခါမှမရှိအောင်ကိုအမျိုးမျိုးကြံဖန်ဖြစ်ပြနေကြရပါတယ်အကြောင်းမူကားငါသည်သင်ကိုမစွန့်သင်ကိုအရှင်းပြည့်၍မထားဟုဂရိတော်ရှိ၏တဲ့ကျွန်တော်ဒီအပိုင်းမှာလျှက်စစ်ပြက်ချင်းကိုမြင်ရပြီမိုးချုံတန်လဲကြ၏အကျွန်ုပ်၏ဝိညာဉ်ကိုအောင်ရန်အပြစ်လှိုင်းလိုခတ်သည်ခုခံ၍တိုက်ခိုက်အောင်မြင်ရန်ယေရှုမိန့်တန်ကြ၏တယောက်ချင်းသင်ကိုဘယ်ခါမျှငါသည်စွန့်ပြည့်၍မထားဆိုတဲ့သချင်းကလေးကိုသွားပြီးတော့သတိရမိပါ रे အခုဟေပြဲဟာပြပြပြင်းကြီးဖော်ပြထားတယ်ငါသည်သင်ကိုမစွန့်သင်ကိုအရှင်းပြည့်၍မထားဟုဂရိတော်ရှိ၏တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့တကြောင်မို့လဲရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး14အငယ်18ကနေ20အတွင်းကိုဖတ်ကြည့်ပါငါသည်သင်တို့ကိုမိဘမဲ့ဖြစ်စေခြင်းဟာစွန့်ပြည့်မည်မဟုတ်သင်တို့စီတို့လာအောင်မည်ခဏကြာပြီးမှလောကီသားတို့သည်ငါ့ကိုမမြင်ရကြသင်တို့မူကားမြင်ရကြလိမ့်မည်ငါသည်အသက်ရှင်သောကြောင့်သင်တို့သည်လည်းအသက်ရှင်ရကြလိမ့်မည်ငါသည်ခမည်းတော်၌ရှိသည်ကို၎င်းသင်တို့သည်ငါ၌ရှိသည်ကို၎င်းငါသည်သင်တို့၌ရှိသည်ကို၎င်းထိုနေ့၌သင်တို့သည်သိရကြလိမ့်မည်တဲ့အဲ့ဒီလိုဖော်ပြထားခြင်းဖြစ်ပါတယ်ဒါကားတိုင်းလမ်းကိုရှောက်လှမ်းနေတဲ့ခရစ်တော်ရဲ့လူသားတိနိဂုံးပိုင်းအချိန်ကာလလောက်မှာယဉ်သိမ့်တုံပွဲကောင်းလောက်တဲ့ဖော်ပြချက်ပဲဖြစ်ပါတယ်နှစ်ပိုင်းရှိပါတယ်လောကီသားဆိုတဲ့လောကီယမက်လောကီကူသာအစိုးရသောစာတန်ဘက်မှကြီးပဲယက်တီနေမယ်ဆိုရင်တော့မတတ်နိုင်ဘူးသူ့ကိုယုံကြည်သူနှင့်အတူအသက်ရှင်ခြင်းလမ်းကိုသာလိုက်လျှောက်သူဘယ်တော့မှစွန့်ပစ်မထားတာကိုသိရလိမ့်မယ်တဲ့ဟုတ်ပါတယ်အဲ့ဒီလိုသိနာလေလေလေစောစောကဖော်ပြထားတဲ့တတ်မဲ့ခြင်းနှင့်ကင်းလွတ်၍ရောင်ရဲခြင်းတို့လည်းဖြစ်ပေါ်လာလိမ့်မည်ဆိုတာကိုပေါင်းစုနားလည်လာရစေပါれထို့ကြောင့်ထာဝရဘုရားသည်ငါကိုမဆတော်မူသည်ဖြစ်၍လူသည်ငါ၌ပြုနိုင်သမျှကိုငါသည်မကြောက်ဟုငါတို့သည်ရဲရင်သောစိတ်နှင့်ပြောဆိုရသောအခွင့်ရှိကြ၏တဲ့မိတ်ဆွေအပေါင်းတို့အခုဖော်ပြတဲ့လေသံစာပေထုံးဖွဲ့ဘုံတို့ဟာတမန်တော်ကြီးရှင်ပေါလုရဲ့ဟန်ပန်များဖြစ်တယ်လို့ကျွန်တော်ထင်မိပါတယ်ထင်သည့်အတိုင်းမဟုတ်ရင်လည်းဘာမှအရေးမကြီးပါဘူးဟေပြဲဩဝါဒစာမှတဆင့်အဖဘုရားသခင်အလိုတော်ကိုသိရရင်ပြည်စရံဟုတ်ပါတယ်ကြောက်မွေးတွေနေရာမှားပြီးပေါက်နေတတ်သူကျွန်တော်ကျမတို့အတွက်အလွန်ကောင်းမွန်တဲ့သခင်အလိုတော်ဟာကျွန်တော်တို့ကိုဘုသူ့ကိုသာကြောက်ရမလဲယူသေးရမလဲယုံကြည်ပြတ်ဖို့ဥညွတ်ကိုးကွယ်ရမလဲဆိုတာကိုဖော်ပြပေးနေပါ रे ရှင်မသက်ခရစ်ဝင်ကျမ်းအခန်းကြီး30အငယ်28မှာတနည်းကားကိုခန္ဓာကိုသာသတ်၍စိတ်ဝိညာဉ်ကိုမသတ်နိုင်သောသူတို့ကိုမကြောက်ကြနှင့်ကိုခန္ဓာနှင့်စိတ်ဝိညာဉ်ကိုငရဲ၌ဖြစ်စည်းနိုင်သောသူကိုသာသာ၍ကြောက်ကြလောအဲ့ဒီလိုတွေ့ကြရပြီဖြစ်ပါတယ်ဗြိတိရှသမိုင်းကိုဗရေသရစ်စနစ်ကြီးအောက်ကနေဖယ်ရှားပေးခဲ့သူအော်လီဗာကရွမ်ဝဲလ်ဆိုသူကပြောခဲ့ဘူးပါတယ်ငါဟာဖျားသခင်ကိုကြောက်မိတဲ့အချိန်ကစပြီးတော့လူအချင်းချင်းကြောက်စိတ်ဆိုတာအရှင်းမရှိတော့ဘူးတဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့ပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်ကြားနာခဲ့ကြပြီးပါပြီဂျေဇုတော်ကိုဆွဲလန်းကြကုန်အံ ဖျားသခင်သည်လောင်တော်မီဖြစ်တော်မူ၏တဲ့ပူပူနွေ့နွေ့ပဲဒီအသံလေးရှိပါသေးတယ်နော်ဒါကြောင့်ဒီကနေ့အဓိကအာယူရမှာကတော့ဖျားသခင်ကိုကြောက်ရွံ့ယိုသေးခြင်းနှင့်အတူသူ့ရဲ့ညွန်ကြားချက်ကိုမမေ့ဖို့ရံပဲဖြစ်ပါတယ်ထာဝရဖျားသည်ငါ့ကိုမဆတော်မူသည်ဖြစ်သောကြောင့်ညီအကိုအချင်းချင်းချစ်ချင်းမြတ်တာ၌တည်နေကြလော
ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြင်းဩဝါဒစာရဲ့နောက်ဆုံးအခန်းကြီးဖြစ်တဲ့အခန်းကြီး73အခန်းငယ်9ကနေအခန်းငယ်14အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်